ကဲ့ဒေါက်တာမင်းဆရာစီးပတ်ထဲမှာကျွန်တော်တို့ဒီဆယ်တန်းစာမွေးတွေဖြေတော့မယ်ဆိုတဲ့ခါကျတော့ဒီမြန်မာနိုင်ငံမှာရှိတဲ့ကျောင်းသူကျောင်းသားတွေအနေနဲ့စိုးရိမ်မှုတော့ရှိနေတာပါဆရာနော်ဒါပေမဲ့ဒီစိုးရိမ်မှုကပုံမှန်ဆိုရင်တော့စာချက်တာအတွက်စာမွေးပင်ဆင်ဖို့အတွက်အထောက်အကူပြုနိုင်တော့လဲပဲစိုးရိမ်မှုအရန်ကြီးလွန်းသွားလို့ရှိရင်တော့ဆရာကြီးဒီချိန်မကန်မီလက်မကန်မီဖြစ်ပြီးတော့စာမွေးပဲရောက်တဲ့ခါကျလို့ရှိရင်အားလုံးမေ့ကုန်တာမဖြေနိုင်တာတို့အဲ့လိုဖြစ်မှာကိုစိုးရိမ်ရတဲ့အနေအထားတွေကျွန်တော်တို့ကြုံနေရှိပါတယ်ဆရာအဲ့ဒီခါကျတော့စာမွေးပဲနီးတဲ့ခါမှာဒီစိုးရိမ်မှုတွေအဲ့လိုအလုံးကျုံဖြစ်ရတာကဘာကြောင့်ဖြစ်ရလဲဆရာ
အဓိကကတော့ကျွန်တော်နိုင်ငံမှာကစာမွေးပဲနဲ့လူတွေဒီအကြောင်းသားတွေရဲ့ဘဝကိုဆုံးဖြတ်ပေးတယ်လို့ပေါ့ exam focus ဆိုတာပေါ့စနစ်တာကျင့်သင်ကြလာတွေကို၃နာရီလောက်နဲ့ဆုံးဖြတ်ပေးတဲ့ခါကျတော့ဒီစနစ်ကြီးကကျောင်းသားကျောင်းသူတွေမှာဒါကိုပူပန်မှုတွေဖြစ်တာသူတို့ရဲ့ဘဝအကြောင်းလည်းတချို့ကျတော့မိဘတွေရဲ့တွန့်အားကြောင့်လည်းပါတယ်ဒီနေ့စာမွေးကြရင်တော့အင်းတတ်ပြင်ပါပဲလို့ဆရာဆရာမတွေရဲ့အရင်ကျောင်းသားတွေပေါ်မှာမျှော်လင့်တာလည်းပါတယ်ဒီကုန်လူကိုထွက်ရမယ်။အဲ့ဒီအမှတ်တရမှာမရလို့ရှင်တော့။ဘယ်ဟာလူတွေရှုံးပြီ။ဒီညရည်နဲ့မင်းတန်းလူလိုက်နိုင်မှာမဟုတ်တော့ဘူး။အဲ့လိုအယူဆတွေပေါ့လေ။ဒါကြောင့်စာမွေးပုံမှာဆိုရင်ပုံနဲ့ကိုဖြစ်တယ်။တာမန်လူတိုင်းလူတိုင်းနဲ့ပူပန်တတ်တာပဲ။ဒါပေမဲ့ပူပန်မှုသိလုံးကဲလာတဲ့ခါကျတော့ဒါကိုကျွန်တော်တို့ကစာမွေးဝက်နဲ့ဖန်ဆားတယ်လို့ကောင်ပြောကြတယ်။ဟိုစာတွေကိုမိယုံနေမှာကတော့ကနာမငင်ပေါ်တော့ရှင်ထဲမှာဟာလာတယ်။ဒေါသတွေထွက်လာတယ်။ဒီနေ့လိုရမယ့်လူတွေမလုပ်တော့ဘူး။ရှိဆိုင်လာတယ်ရေမချိုးတော့ဘူးအစားတော့ပြန်မမှန်တော့ဘူးဒါကြစိတ်ပိုင်းဆိုင်ရာတွေမကောက်ရုပ်ပိုင်းဆိုင်ရာတွေပါဖြစ်လာတယ်ခေါင်းကိုက်တယ်ရှင်းတုံတယ်ကိုယ်ရည်တင်မှုမသာဖြစ်တယ်တော့ခစီခဏခဏသွားတယ်ညအိတ်မပြောဘူးဒါမှမဟုတ်ရှင်အရန်အိတ်နေတယ်ချို့ဆိုရှင်ဇောချွေးကြီးပြန်တယ်ခဏခဏပက်ပြင်းချာနောက်ခါချီပေါ်လောက်ပဲမှချွေးကြီးထွက်လာဆောင်မွေးကနေမှဖြစ်တယ်လို့ဘာမှမသိခင်လည်းဖြစ်တယ်ပေါ့နော်ကျွန်တော်ခေါ်တာတော့ဒါအန်ဇိုက်တီလို့ခေါ်တာပေါ့ဘာမှမစိုးရွံ့လားအဲ့ရလွန်ကဲသွားတဲ့ခါကျတော့နှစ်ဖန်းစားတူလိုပါပဲဒီမှာဟိုရီရမလို့ငိုရမလို့တခါကျရင်ဆောင်းမွေးကိုအရှုံးပြင်းနေကြိုတင်ပြီးဆောင်းမွေးကိုကြောက်လွန်နေတော့ငါဒီရက်ချင်းမှာစိတ်ုံတင်လိုက်ရင်ကောင်းပါပဲဆိုပြီးတော့ယောဂတစ်ခုဖြစ်အောင်လုပ်ပြတယ်အဲ့ကျငါ့ကိုကားတိုက်သွားရင်သိကောင်းပါပဲငါဆောင်းမွေးနဲ့လွတ်မယ်အဲ့လိုမျိုးပြီးရရှိတယ်ဆောင်းမွေးမတိုင်ခင်မှာဆိုရင်လွန်ကဲပြီးတော့ဆုမဲ့ချက်တွေမှားတာပေါ့နော်အဲ့လည်းရှိရချို့ဆောင်းမွေးမစစ်ခင်နေကြတော့လေဆောင်းမွေးကိုအရင်ကြောက်ရွံ့ပြီးတော့စာတွေကိုနင့်ခိုင်ဖတ်တယ်တညာလုံးစာတွေထိုင်ကြည့်တယ်နဲ့အုံထူပူနေတယ်ပေါ့အမှန်တော့လည်းကျတော့စိတ်ကမလန်းတော့ဘူးအားမလည်းသတိမရတော့
ဟုတ်ကဲ့ဆရာ
စာမွေးနေ့ကျရင်လည်း
အဲ့ဒီခါကျတော့ဆရာကြီးစာမွေးမတိုင်ခင်မှာအခုလိုဖြစ်လာတဲ့ဆိုရင်ချက်တွေကိုဖြေလျှော့သွားနိုင်ပါဘလို့နီးလန်းနေနဲ့ကာကွယ်သင့်လဲဆရာ
ဟုတ်ကဲ့စာမွေးစစ်တော့မယ်ဆိုလို့ရှိရင်တော့စာရအသေးအံမချက်မတော်ပဲနဲ့အပေါ်ရန်ညှိရမျိုးကိုကျွန်တော်လုပ်ရမှာပေါ့နော်အခုတစ်ခါတယောက်သေးကြည့်နေစာတင်ငွေချင်းအိမ်မှာသွားမယ်ဆိုတော့တင်ငွေချင်းကိုအိမ်ခေါ်မယ်သူတို့နဲ့စာအကြောင်းဆွေးနွေးတာလေးတွေဘယ်တော့လုပ်နေတာပေါ့နော်အသေးအံဖတ်နေတာကဒီတစ်ခုလေးကိုအာရုံစိုက်ရတဲ့ဆိုင်အရင်ဟာလေးကအကုန်လုံးမေ့သွားနေတာပေါ့နော်ဒါလေးတစ်ခုတော့ပဲသိနေတော့ spot တွေ line ပြီးတော့ဆိုင်ဒါပဲကြောင်းတွေကျက်မဲ့စာပေါ့နော်နောက်အဲ့ဒီနေရာမတိုင်ခင်မှာကျွန်တော်လက်ဖက်ရည် copy တွေလက်ဖက်တွေအရင်ကျက်မစားပါနဲ့အရင်ကံပြီးတော့နော်မိတ်ဆေးတွေလည်းမတော့ပါနဲ့ဒါတွေကပို့ပြီးတော့ဆွေးနွေးပုံမှန်တွေပို့ဖြစ်စီပါတယ်ဒါအပြင်ကိုနှိမ့်ချက်ချက်အိပ်ဖို့လိုတယ်အစာဝဝလည်းနဲ့စားပေးဖို့လိုတယ်ဟုတ်ကဲ့အချိန်ကြာအောင်လေမမားစီဘူးလူတာပဲလက်ထံကအင်္ဂလိပ်စာဆင်းနေဆိုအင်္ဂလိပ်စာကိုကျွန်တော်လေ့လာမှာဟုတ်ဥစားမွေးနဲ့ဖန်ဆက်လို့ကျွန်တော်များများကဟိုတုန်းကစာကောင်းကောင်းမလုပ်ခဲ့တဲ့လူတွေနီးရမှာကတ်ပြီးလုပ်ခဲ့ရတယ်အဲ့တော့ဒီတည့်ရနေ့အတွင်းမှာဒါအချိန်ရအောင်လုပ်လိုက်လို့ဆရာမလိုတော့ဘူးလေအဲ့တော့နိုင်တဲ့လောက်ကိုကျွန်တော်တို့လုပ်မယ်ပေါ့
ဟုတ်ကဲ့ဆရာဒီနေ့မှာရရင်တခုကဆရာကုနာပြောတယ်ဒီမိဘတွေကနေပြီးတော့အတင်းဆရာတွေကနေအတင်းဖိအားပေးတာတွေအပေါ်မှာရောဆရာဘလိုမျိုးစဉ်းစားတယ်လဲ
အဲ့တော့မိဘတွေကဒီစာမွေးဆိုတာသူတို့ခင်မှာလဲဖြတ်သန်းခဲ့ရတာပဲလေစာမွေးမှာနောက်ခုပဲရှိတဲ့အအောင်နဲ့အကြပေါ့နော်ပြီးတော့ကြသွားလို့လူဖြစ်မရှုံးဘူးဆိုတာကျွန်တော်ပြောရမယ်နောက်နေ့တွေ့ရှိတယ်ကိုလူချင်းတိုင်းဂုံလုံးမထွက်လို့လူဖြစ်မရှုံးဘူးပေါ့ချို့ရဓာရီကိုတန်မှုမရှိတော့ဘူးကြီးကလည်းဆုံးပြတော့မယ်ငါဒီစာမွေးကြရင်ဒီလုံးမရတော့ဘူးဒီလိုမျိုးတွေမဟုတ်ဘူးပေါ့ကျွန်တော်ကဒီစာမွေးကြသွားလို့တခြားခွန်ကလည်းအများကြီးရှိပြီလေဆိုတော့ကျွန်တော်မြင်ထားရမှာပေါ့နော
်ဟုတ်ကဲ့
ဆရာကြမအောင်ချူကြောက်နေတဲ့အတွက်ကြောင့်ဒါကိုပို့ပြီးစိုးရိမ်တာပေါ့နော်အဲ့လိုတခြားကကြတယ်တော့စာမွေးမတန်ခင်ရက်တွေကဒီရောက်ရှောင်းကြောင်းနဲ့ချူတင်ပြီးတိုင်မထားတာအကောင်းဆုံးပဲလေခုမှအရန်ကိုနှစ်ဖန်းစားလို့ကလုံးလေးနေဖြစ်နေပြီးဆိုတော့တခါကျဆောင်းနဲ့ဆေးဝါးတက်ရမယ်လို့ရှိတယ်။ပြီးတော့ចောင်းသားရဲ့ခက်ခဲနေတဲ့ចောင်းရတွေကိုဆောင်းနဲ့နားထောင်ပေးမယ်။သူ့မိဘတွေကနားထောင်ပေးမယ်။ပြီးတော့သူ့ပုံမှန်ကန်တဲ့ဂိတ်ခုံမှုရှိအောင်ပြန်ပြီးပြုပြင်ထိန်းចောင်းပေးလိုက်ခြင်းအပြင်ဆောင်းမဲမစစ်ခင်ညီတွေကသူ့မှာတည်ရင်သွားတာပေါ့နော
်။ဟုတ်ကဲ့ဆရာ။နောက်တစ်ခုကကျတော့ဒီဆောင်းမဲဖြင်းမဲ့နေမှာပါဆရာနော်။ဆောင်းမဲခံမရောက်ခင်တဲ့ဒီဆောင်းမဲခံနဲ့ရောက်တဲ့အချိန်မှာအဲ့ဒီအရာလေးအတွက်လည်းအကြံပေးပါပါဆရာ
။ဆောင်းမဲမသွားခင်ပေါ့မနေ့ပိုင်း ရေမိုးချိုးချိုးတန့်နေပြီးတော့ဥပစာတက်တောင်တက်တာဖြစ်တဲ့အားမျိုးပါပြေအောင်တတ်တော်ကြီးရေမိုးပဲနဲ့အခုကြာကြီးကလည်းအရန်ပူတော့ပူတန်ခံနိုင်မဲ့ပေါ့ပေါ့အင်းကြီးတွေဖြူအောင်လေးတွေဝတ်သွားလို့ရတယ်အနောက်ပိုင်းမှာအစာဝါးစားသွားမယ်ရေပင်းလို့လည်းရေပင်းအနားမှာရှိရမယ်လို့ဆရာမတွေကိုရေတောင်းတောက်လို့ရပါတယ်နောက်ဆောင်ဘွက်ကန်းလေးကိုဆော့ဆော့ဆန်ကားမြေတော့ကျူရအောင်ပြီးတော့နေတူတဲ့နေရာတွေမှာမနေနဲ့ပေါ့အေးအဝါသာရှိတဲ့နေရာတွေမှာနေအခါခေါင်းလောင်းထိုးတန်ကြီးကြားလိုက်တာနဲ့ငါ့ကိုသိစေတော်မယ်အကြီးကြီးလို့မြင်မဲ့အစာဆောင်ဘွက်ကန်းငါ့ကိုကျူစုံနေတယ်ငါ့ရဲ့အောင်ပွဲကိုသူကလက်ကမ်းနေတယ်အဲ့လိုမြင်မယ်အောင်ဝဲကြောင့်ငါရဲ့ဘဝတဏ္ဍာန်ကိုရမယ်။ငါသိရရောချရရမယ်။အစားရရလူသွင်းထားရမယ်။အစားဝဲနဲ့ရောက်တဲ့အခါကျလို့ရှင်လေ။ဒီကုန်းသင်ကြားချက်လေး ECD ဖတ်လိုက်။ဖတ်ပြီးတော့မှကိုယ်အတိဆုံးအရာကိုဘယ်လိုဦးစားပေးပေါ့။အဲ့ဒါနဲ့လိုက်ချလိုက်။ချပြီးတော့မှဒါလေးကိုစပြီးတော့ EECC ပေါ့။ငါခက်ခီးပြီးနဲ့စဉ်းစားပြီးရေးသွားလို့ရပါတယ်။အခါကိုယ့်ရဲ့နာယူခဏခဏကြည့်ရမယ်အစား။ဆမ်မိုကန်နဲ့မှထားရတဲ့နာယူပဲပုံမှန်ယူရမှာပေါ့နော်။ဆိုတော့အင်းဝါ6ခုမိထားတယ်တကုတ်ငါနိုင်ရွတ်ဖြစ်မယ်ဆိုလို့ရှိရင်ဆာမွေးကန်းထဲမှာရှိတဲ့နိုင်ရွတ်ပဲရှိတယ်ဒီခါလေးကျရင်ဆာမွေးကန်းထဲမှာတုံ့ပုတ်ပြီးတော့ဇောကျူတွေပြန်လာတယ်ဥုံဆင်မှာစဉ်းစားတယ်အကုန်လုံးမိကုန်တယ်အဲ့ဒီချုံတွေတန်တော့တန်းထဲမှာရှိတဲ့ခန်းဆောင်တွေဆရာတွေကိုကိုကြီးတောင်းလို့ရပါတယ်တော့ကျွန်တော်ရေလေးတောက်ခြင်းနဲ့ခဏနားခြင်းနဲ့အကောင်းဆုံးနည်းကတော့ကိုယ့်ကိုယ်ကိုဖြည့်သိမ့်နဲ့ပြီးတော့အသက်ရှူပါအသက်ကိုပြင်းပြင်းရှူလိုက်ရှူသွင်းပြီးတော့3မိနစ်လောက်ခါလေးအောင်ထားပြီးတော့မှပြဿနာတွေပြန်လာပြီးတော့ရှူထုတ်အသက်ရှူတာကတော့၃ချိန်လောက်လုပ်ပြီးလို့ရှိရင်ဘာလို့ဒီလိုစိတ်ကတည်ငြိမ်သွားလဲ။နောက်တနည်းကတော့ကျွန်တော်ဂရင်းတောက်ခါနဲ့လှမ်းပြီးခေါင်းဝေးကိုကြည့်။မျက်နှာလေးကိုပြုံးလိုက်။ဒီအပြုံးကြီးလေးကိုကိုယ်ခုခန္ဓာတစ်ခုလုံးကိုကျွန်တော်ကဖြန့်ကျက်ပြလိုက်။ဘာလို့ရလဲပြုံးနေတယ်။အရှိဒီလက်တွေကလည်းပြုံးနေတယ်။ပိုက်ကလည်းပြုံးနေတယ်။အဲ့လိုအပြုံးကြီးချင်တဲ့ဒီလိုက relaxation တော့ခုနကတည်းကတည်ငြိမ်တဲ့စိတ်ကလေးပြန်ရပါမယ်။အဲ့ဒီတော့မှကျွန်တော်မိကုံကိုပြန်ဖတ်မယ်ပြန်ရေးသွားမယ်ပေါ့နော
်ဟုတ်ကဲ့ဆရာတော့ဒီ Samuel Gan ဆိုရင်စိတ်တင်နေပတ်သက်လို့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကော
ကြာရှုံးမှဆိုပြီးတော့လေဘဝကိုရှုံးပြရပါဆိုကြတယ်ကိုကိုတေချောင်းချန်နေအထိပေါ့နော်ကိုကိုနာကျင်အောင်ကြတာဖြစ်လာတယ်ပေါ့နော်ဒါတွေကိုလည်းကျွန်တော်ကြိုတင်ထားဖို့လိုပါတယ်အဲ့ဒါကမိပါတွေနဲ့ဆရာတွေနဲ့နောက်ကကျွန်တော်မိသားစုဆရာတွေကဝိုင်းပြီးတော့ဆောင်ပြပေးလို့ရပါတယ
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ